အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်နိုင်ငံကလေဆိပ်ကနေကယ်ဆယ်ရေးအစီအစဉ်ကိုအမေရိကန်ပြည်ထောင်စုကအရှိန်မြှင့်လှုံ့ဆော်သွားဖို့ဤရွေးထားပြီးတရက်ကိုလူ9000ကနေ9000ကြားလေယာဉ်နဲ့ကယ်ထုတ်ဖို့မှန်းထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အင်ကာနေအထိဆိုရင်တော့လူပေါင်း3200ကျော်ကိုကယ်ထုတ်ထားပြီးပါပြီ။ကာတာနိုင်ငံဒိုဟာမြို့မှာရှိတဲ့တာလီဘန်ဖွဲ့ရုံးကိုဥဆောင်ခဲ့သူတာလီဘန်အဖွဲ့ပူးတွဲတည်ထောင်သူနဲ့ဒုတိယခေါင်းဆောင်မူလာအဗ်ဒူဂါနီဘရဒါဟာအာဖဂန်နစ္စတန်ကိုပြန်ရောက်သွားပါပြီ။တာလီဘန်အဖွဲ့အနေနဲ့လူခွင့်ရေးဆိုင်ရာလိုက်နာရမယ့်တာဝန်တွေနဲ့အညီလှုံ့ဆော်သွားဖို့နိုင်ငံတကာတိုင်းဝိုင်းကမျှော်လင့်တယ်လို့အမေရိကန်နိုင်ငံတော်လုံခြုံရေးဆိုင်ရာချန်ပီပုတ်ကို Jake Sullivan ကသတင်းထုတ်တွေကိုပြောပါတယ်။ကျွန်တော်ပြောထားသလိုပါပဲ။ဒါကယုံကြည်မှုကိစ္စမဟုတ်ပါဘူး။လုံပြရမယ့်ကိစ္စပါလို့ Jake Sullivan ကပြောပါတယ်။ဂျာမနီနိုင်ငံသားတွေကိုပထမဆုံးအတုပ်ဖြစ်ကယ်ထုတ်လာတဲ့ Lufthansa လေယာဉ်စင်းဟာဒီကနေ့မနေ့အစောပိုင်းကဂျာမနီနိုင်ငံ Frankfurt လေဆိပ်ကိုရောက်သွားပါပြီ။အဲ့ဒီအတုတ်ထဲမှာဂျာမနီနိုင်ငံသားတွေနဲ့အတူလူအခွင့်အရေးတက်ကြွလှုပ်ရှားသူတွေဆယ်စုနှစ်နှစ်ခုကြာအာဖဂန်စစ်ပွဲတွင်ပြည်ပတပ်ဖွဲ့တွေနဲ့လက်တွဲလုပ်ကိုင်ခဲ့သူတွေပါဝင်ပါတယ်။အာဖဂန်နစ္စတန်ဆိုင်ရာမဟာဗျူဟာကိုဆွေးနွေးဖို့အတွက်နောက်သတင်းပတ်ထဲမှာကမ္ဘာစီးပွားရေးအင်အားအကြီးဆုံး9နိုင်ငံ G7 ခေါင်းဆောင်တွေစီဝေးကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြည်ထောင်စုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်တို့တယ်လီဖုန်းဆက်ပြောဆိုချိန်တွင်သဘောတူခဲ့ကြပါတယ်။